လူသားချင်းစာနာထောက်ထားမှုအကြက်တဲကိုတာလီဘန်တွေနဲ့ဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်တောမတ်ဝက်စာကာတာနိုင်ငံဒိုဟာမြို့ကိုနောက်ပတ်မှာသွားရောက်ပါမယ်။အာဖဂန်လူဦးရေရဲ့60ရာခိုင်နှုန်းဖြစ်တဲ့24သန်းသောပြည်သူတွေဟာနေရာများစွာမှာငတ်ဘေးရင်ဆိုင်နေကြရတယ်လို့ကုလသမဂ္ဂစာနာရေးခါစီစဉ်ကပြောထားပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဟာတာလီဘန်ခေါင်းဆောင်တွေနဲ့ဒိုဟာမှာနှစ်ပတ်ကြာနေထိုင်ဆွေးနွေးတဲ့အခါအကြမ်းဖက်ဝါဒတံပြန်ဆန့်ကျင်နဲ့လူသားချင်းစာနာထောက်ထားမှုအပါအဝင်အမေရိကအကျိုးစီးပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကပြောပါတယ်။အရင်အာဖဂန်စစ်ရဲ့ဘတ်ဂျက်85ရာခိုင်နှုန်းနဲ့တိုင်းပြည် GDP ရဲ့40ရာခိုင်နှုန်းဟာနိုင်ငံတကာအလှူရှင်အဖွဲ့စည်းတွေစီကလာတာဖြစ်ပါတယ်။စစ်ရေးလမ်းကြောင်းကိုလိုက်မယ်ဆိုရင်တော့အဲဒီလိုအကူအညီတွေကပြတ်တောက်သွားမှာပါလို့အမေရိကအထူးကိုယ်စားလှယ်ကပြောပါတယ်။တာလီဘန်ရဲ့အာဏာရပြီးကလေးကအာဖဂန်နစ္စတန်ရဲ့ပိုင်ဆိုင်မှုတွေကိုမရှိမပြောင်းနိုင်အောင်တားဆီးထားတာကိုလွတ်ပေးဖို့အမေရိကန်လွှတ်တော်ကိုအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြီးခဲ့တဲ့အပတ်ကတောင်းဆိုထားပါတယ်